ထိုင်းမြန်မာနယ်စပ်ကန်ခနဘူရီခရိုင်ဗန်းခေါင်မြို့ကျေးရွာအမှတ်7အုပ်စုနီးမှာလူပွဲစားတွေလာခေါ်မှာကိုစောင့်နေကြတဲ့မြန်မာနိုင်ငံသား25ဦးကိုဒီဇင်ဘာလ12ရက်နေ့ညကထိုင်းအနာပိုင်းကဖမ်းဆီးလိုက်ပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မမအေးအေးမှာပါထိုင်းလူမျိုးပွဲစားကလာမခေါ်လာကြောင်းအမျိုးသား14ဦးနဲ့အမျိုးသမီး17ဦးစုစုပေါင်းလူငယ်ပိုင်းမြန်မာနိုင်ငံသား25ဦးဖမ်းဆီးခံလိုက်ရကြောင်း AAC အလို့သမားကွန်ကြီးအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပြပါတယ
်လူပွဲသားတွေကဒီကျွန်တော်အောက်လမ်းကနေဆိုတော့လူမောင်ကိုပွဲသားတွေကတအူးကိုဘတ်ငွေ400စီယူပြီးတော့ကျွန်တော်ထိုင်းဘက်ကိုကျွန်တော်တို့ခိုးဝင်လာတဲ့မြန်မာနိုင်ငံသားအားလုံး20အားရောက်ထိုင်းနဲ့ကြားတော့တက်ကဒီဇင်ဘာ12ရက်နေ့ညဖမ်းဆီးလိုက်တယ်လို့သိရပါတယ်ခင်ဗ
ျဒီဖြစ်ရပ်နဲ့ပတ်သက်လို့မြန်မာပြည်သားတွေဟာကဲ့ယောဂအဖြစ်များတာကိုစိုးရိမ်လာကြောင်းတော့အလုတ်ကန်အထက်ခဲတွေကြောင့်ပါခိုးဝင်နေကြတာဖြစ်တယ်လို့လည်းကိုရဲမင်းကပြောပါတယ်
။ထိုင်းနိုင်ငံထဲကိုဒီကိုဗစ်ကာလအခက်ခဲတွေမှာပြည်ထဲမှာလည်းရပ်တည်လို့မရတဲ့အနေအထားတွေကြောင့်ခက်ခဲတွေရှိနေတယ်ရှိနေမကောင်းဘူး။ဟိုထိုင်းနိုင်ငံထဲကိုခိုးဝင်ရတာခိုးဝင်တာဒီလိုအားအီးမှာဆိုရင်ကျွန်တော်ဖမ်းဆီးခံရဖို့များတယ်ဆိုတာသိပေမဲ့လည်းသွန်သားပြီးတော့ခိုးဝင်လာကြတဲ့ပုံစံ
ထိုင်းရနာပိုင်းဒီကတော့ဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံကကိုဗစ်ကာယောဂါပိုးစစ်ဆေးပြီးနောက်ထပ်အရေးယူမှုတွေဆက်လုပ်မယ်လို့ဆိုပါတယ်မြန်မာနိုင်ငံသားတွေကိုလာခေါ်မဲ့ထိုင်းနိုင်ငံသားလူပွဲစားကတော့ထွက်ပြေးသွားခဲ့ကြောင်းကန္ဓနာဘူရီခရိုင်အုပ်ချုပ်ရေးမှူးမစ္စတာအပီရက်ကထုတ်ပေါ်ပြောဆိုခဲ့ပြီးလူပွဲစားခိုင်းကိုဖမ်းဆီးနိုင်ဖို့အတွက်ဆက်လက်စုံစမ်းနေတယ်လို့ဆိုပါတယ်ကိုဗစ်ကာယောဂါအဖြစ်များနေတာကြောင့်တိတ်ဆောင်လာပြီးအလုပ်ကန်ရဖို့မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံအတွင်းကိုဇက်တိုက်ဝင်ရောက်လာနေကြကြောင်းဒေသခံထိုင်းသတင်းတွေမှာလည်းဖော်ပြနေပါတယ်ဒီဇင်ဘာလ13ရက်နေ့မနေ့ပိုင်းမှာလည်းထိုင်းမြန်မာနယ်စပ်တက်ခရိုင်မဲဆောက်မြို့မှာလည်းတောင်ရင်မြစ်ကိုလင်ငယ်တွေနဲ့ဖြတ်ကူးလာတဲ့မြန်မာနိုင်ငံသား5ဦးကိုဖမ်းဆီးခဲ့ပါတယ်ကိုဗစ်ကာယောဂါကြောင့်သေဆုံးသူ60နဲ့ကူးစက်သူ4200ကျော်ရှိတဲ့ထိုင်းနိုင်ငံမှာယောဂါပိုးကူးစက်မှုတွေလျော့ပါနေချိန်မှာပဲမြန်မာနိုင်ငံမှာတော့သေဆုံးသူ2245ဦးနဲ့ကူးစက်သူ38000ကျော်ရှိနေတာကြောင့်ယောဂါကူးစက်မှုတွေပြန့်ပွားမလာအောင်ထိုင်းနိုင်ငံကနယ်စပ်ဒေသအဝင်ထွက်တွေကိုကန့်သတ်ထားပြီးလုံခြုံရေးကိုလည်းတိုးမြင့်ထားခြင်းဖမ်းဆီးခံခဲ့ကြရတာပါအမေရိကန်နိုင်ငံတိုင်းဝန်ကြီးဌာနကဂျွန်လာထဲမှာထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်းကလူကုန်ကမှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူကုန်ကမှုတိုက်ချဲ့ရေးအတွက်ထိထိရောက်ရောက်ဆောင်ရွက်မှုမရှိတဲ့အနေအဆုံးအစ်စ်နိုင်ငံစီးရဲမှာထည့်သွင်းဖော်ပြခဲ့တာပါမြန်မာနိုင်ငံသားတွေနဲ့ဆက်ဆက်တဲ့လူမောင်ကုန်မှုတွေရှိနေတဲ့ထိုင်းနိုင်ငံကတော့ TR2 စောင့်ကြည့်အစ်စ်မှာထည့်သွင်းထားခဲ့ဖြစ်ပါတယ်ကျွန်မမအေးအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ